အကျိန်း20မြောက်ကမ္ဘာလူသားရှာနာမှုနဲ့ထိမ့်မှတ်ဖြစ်နေမြန်မာနိုင်ငံကလူသားရှာနာမှုအကူအညီပေးနေသူတွေကို UNOCHA ရုံးကနေကြေညာချက်ထုတ်ပြန်ပြီးတော့ဂုဏ်ပြုလိုက်ပါတယ်မြန်မာနိုင်ငံတွင်လူသားရှာနာမှုအကူအညီလိုအပ်နေသူတွေနဲ့ပြည်ရင်းအိုးအိမ်ပြောင်းရွှေ့နေရသူတွေအတွက်ကြီးမားတဲ့အခက်အခဲတွေစိန်ခေါ်မှုတွေကြားကပဲမဆုံမနဲ့ကြိုးစားပြီးဆောင်ရွက်နေသူတွေကိုဂုဏ်ပြုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာတိုက်ပွဲတွေဆက်ပြီးဖြစ်ပေါ်နေသလိုမုံတိုင်းတန်းရေကြီးရေရှမ်းနဲ့တဘောဝဘေးဒဏ်အမျိုးမျိုးကြောင့်အခက်အခဲမျိုးစုံနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးနေကြတာဖြစ်ပြီးနိုင်ငံလူရေ၃ပုံ၃ပုံဖြစ်တဲ့ပြည်သူ78တန်းလောက်ဟာ2023ခုနှစ်ထဲမှာလူသားစာနာမှုအကူအညီအရေးပေါ်လိုအပ်နေတယ်လို့လည်းဖော်ပြထားပါတယ်ကူညီပေးလုပ်ငန်းတွေမှာလှုပ်ဆောင်နေသူတွေအတွက်ကန့်သတ်မှုတွေစိန်ခေါ်မှုတွေအမျိုးမျိုးကျုံနေရပေမဲ့အခက်အခဲမျိုးမျိုးကြားကနေကြော်လွားပြီးလိုအပ်နေသူတွေအတွက်ဆန္ဒရေးကအမှုကချမ်းမာရေးပညာရေးနဲ့အကာအကွယ်ပေးတာကစားအကူအညီမျိုးမျိုးစူးစမ်းလှုပ်ဆောင်ပေးနေတာဖြစ်ပြီးတတ်မှတ်ချက်အတွက်36ရာခိုင်နှုန်းလောက်အောင်မြင်မှုရှိနေတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာမုန်ခမုန်တိုင်းတန်ခံရတာရှစ်လတည်းရောက်လာပြီးမြန်ကုလသမဂ္ဂပန်ကြားချက်အတွက်ရန်မုံငွေဟာ25ရာခိုင်နှုန်းလောက်ပဲရသေးတဲ့အတွက်အကူအညီပေးရေးမှာအခက်အခဲတွေရှိနေတယ်လို့လည်းပြောပါတယ်